နိုင်ထီကူးစက်သူ6000နီးပါးနဲ့သေဆုံးသူ1000အထိဖြစ်လာနေတဲ့မြန်မာနိုင်ငံမှာကူးစက်မြန်ရောဂါကာကွယ်ထိန်းချုပ်နိုင်ရေးပြည်သူကိုပညာပေးတာအပြင်အရေးပေါ်အမိန်ထုတ်ပြန်ချက်တွေကိုမလိုက်နာသူတို့ကိုအရေးယူမှုတွေနဲ့တင်းတင်းကြပ်ကြပ်ကြက်မတ်ဆောင်ရွက်သင့်ပြီလို့ဆေးပညာရှင်တွေကသတိပေးပြောဆိုလိုက်တဲ့အကြောင်းကျွန်မစုမုံစူးစီးတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကူးစက်မှုတွေမြင့်လာချိန်မှာကျန်းမာရေးဝန်ကြီးဌာနဘက်ကပြည်သူတွေနေနေပါပဲနေကြဖို့ညွှန်ကြားချက်အပါအဝင်အမိန့်တွေထုတ်ပြန်ပြီးထိန်းချုပ်ဖို့ကြိုးစားနေတာပါ။အခုလိုမျိုးကိုဗစ် -19 ဆိုင်ရာအရေးပေါ်အမိန့်ထုတ်ပြန်ချက်ကန့်သက်တားမြစ်ချက်တွေပေါ်မှာပြည်သူအများလိုက်နာမှုအတော်လေးအားနည်းနေတဲ့အတွက်ပိုးကူးစက်သူတွေကနေ့စဉ်လိုထောင်ထဲချီတွေ့ရှိနေဆဲဖြစ်ပါတယ်။ဒါအပြင်စေကူတာပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေဆရာဝန်တွေစီကိုပါပိုးကူးစက်မှုတွေပြန့်နှံ့လာတဲ့အတွက်ဆေးပညာရှင်တွေဘက်ကအစိုးရတကြီးသတိပေးနေတာဖြစ်ပါတယ်။ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အခမဲ့ဖြားနာကူဆေးကရဲ့တာဝန်ခံစေတနာဝန်နဲ့ဆရာဝန်ဒေါက်တာနိုင်မင်းထွန်းဟာပြည်သူကိုအချိန်ပြည့်ဆေးကုသစောင့်ရှောက်မှုပေးနေရင်းနဲ့ကိုဗစ် -19 ရောဂါပိုးကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်းဖြစ်ပါတယ်။သူကသူ့အတွေ့အကြုံနဲ့ရှင်ပြီးတော့ပြည်သူလူထုအထူးသတိထားကြပါလို့မြစ်တာရက်ခံတိုက်တွန်းပါတယ်
။ကိုဗစ်ကဘယ်တော့ဒုက္ခပေးလဲဆိုတာမဖြစ်ခင်ပါလေ။ဘယ်တော့ကူမလဲဆိုတာဘယ်လိုပြဆင်းညစ်ကဖြစ်တဲ့အချိန်မှာလည်းဘာဆက်ဖြစ်မလဲဆိုတော့မသိရတဲ့ပြည်သူတွေကစိတ်ညစ်ကြ။ဖြစ်ပြီးသွားရင်လည်းအလုပ်တချို့ဆိုရင်အလုပ်သမားတွေကကိုဗစ်ဖြစ်ပြီးတဲ့အလုပ်သမားတွေအလုပ်ပြန်မရတော့ရတယ်ကျွန်တော်လှိုင်းသာရမှာတွေ့ရတာ။ဆိုတော့ပြောချင်တာကမဖြစ်ခင်ရောဖြစ်နေရောဖြစ်ပြီးတဲ့အချိန်မှာရောပြည်သူတွေကစိတ်ပြန်ပန်းကြ။ပြည်သူတွေကအခုအချိန်မှာပြောလို့မရပဲနဲ့အပြင်းထွက်လာကြတယ်ပေါ့နော်။ပြည်သူတွေရဲ့ဖြစ်တဲ့ခံစားချက်ကိုဆရာဝန်တယောက်အောင်နေတယ်ရောကျွန်တော်ကိုယ်တိုင်ချစ်မှုတဲ့သူပြောင်းတော့ကောင်းကောင်းနားတယ်လို့ပြောချင်ပါဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့နိုင်ငံရဲ့အခြေအနေကိုကောင်းကောင်းသိရဘလောက်ထိငါတို့နိုင်ငံငါတို့လုတ်ပေးနိုင်မလဲဟုတ်ပြီအပြင်းထွက်တာမထွက်ပါနဲ့လို့မပြောဘူးထွက်ပြီဆိုရင်အားလုံးပြည်သူတွေရောဂါအခုခံရတော့အခုခံရပြီဆိုရင်ကျွန်တော်တို့အများကြီးမကြည့်ပါနဲ့အနည်းနာဆုံးကိုယ့်နဲ့အနည်းဆေးရုံကြည့်ကြည့်လိုက်ပါအဲ့ဒီဆေးရုံမှာအောက်ဆီဂျင်ရှိသလားလို့ဆိုတော့ပြည်သူတွေကကိုယ့်နိုင်ငံရဲ့အခြေအနေကိုယ့်ရဲ့အခြေအနေကိုယ့်ရဲ့အခြေအနေကောင်းကောင်းနားလည်ဖို့တို့ပါနောက်တစ်ခုကအစိုးရပိုင်းကိုပြောရမှာပေါ့နော်အလူရှင်တွေလည်းပင်ပန်းနေပြီဗောလန်တီးယားတွေလည်းတနေ့ပြီး positive ဖြစ်ပြီးတော့ဗောလန်တီးယားအရင်အတွက်ဆရာဝန်အရင်အတွက်ကလည်းနည်းလာဒီဘက်မှာကျတော့အစိုးရဘက်မှာဘာကိုတွားပြီးတော့အားနည်းချက်တွေးရလဲဆိုတော့စီကံမလိုက်နိုင်တဲ့အရေးယူတာမတွေးရဥပမာကျူစင်တာကနေထွက်ပြေးတယ်လူနာတင်ကားပေါ်ကထွက်ပြေးတယ်တကယ်တော့ဒါဟာကာကွယ်ရေးဥပဒေအရအရေးယူဖို့ယူရမယ်ဒါဖြစ်စဉ်လေးဖြစ်တယ်ပေါ့နော်အဲတော့အစိုးရအနေနဲ့ဘယ်လိုလုပ်မှာလဲဆိုတာလည်းဒါတော်တော်လေးကိုစဉ်းစားနေတာဖြစ်ပါအဲဆက်ပြီးတော့ stay home ကိုပြန်လုပ်မယ်ဆိုရင်ဒီကျွန်တော်က stay home ကိုပြန်ပြောင်းလုပ်ဖြစ်ခြင်းတယ်ပေါ့နော်အခုကဟိုလိုလိုဒီလိုလိုစကူးမှတ်ခုကာလကိုရောက်နေတယ်အဲ့ဒါကျွန်တော်ကတော့မြင်တယ်
ဒီကယောဂါကာလယောဂါကာကွယ်ထိန်းချုပ်နိုင်ရေးပြည်သူ့ကိုအခြေပြုတဲ့လူထုပူးပေါင်းပါဝင်မှုတွေနဲ့ဝိုင်းဝန်းအားဖြင့်နေကြချိန်မှာပြည်သူတိုင်းဟာကိုယ်တော်ဝင်ကိုကျေဖို့နဲ့ကိုကြောင့်ကိုပတ်ဝန်းကျင်ဒုက္ခမရောက်အောင်တတိထားကြပါလို့လည်းဒေါက်တာနိုင်မင်းထွန်းကမြစ်တာရက်ခံပါတယ
်ပြည်သူတွေရဲ့အင်အားကိုအသုံးပြုနေဆိုတာကိုလည်းကျွန်တော်တို့ကသိရမယ်လက်ခံရမယ်ဥပမာဆိုရင်ကျွန်တော်တို့ဆိုရင်အခုဒါဗော်လန်တီးယားဆရာဝန်ဒါလည်းပြည်သူရဲ့အင်အားပဲခင်ဗျပြည်သူလူထုရဲ့အခြေပြုဖြားနာလို့သိကနေရှိတယ်ပြည်သူလူထုအခြေပြုလူနာတရင်ကားရဲ့ရှိတယ်ပြည်သူတွေရပူပေါင်းပါဝင်နေပါတယ်ဒီဖြစ်စဉ်ပါတယ်အစိုးရနဲ့ပြည်သူတွေကဒါပေမဲ့တချို့စီကံမလိုက်နိုင်တဲ့သူတွေအတွက်ဟိုဒီလှုပ်လှုပ်နေတဲ့သူတွေဟာအင်မတန်မှကိုပြန်ပန်းနှမ်းနေရဖြစ်ပါတယ်ဆိုတော့ဘယ်လိုပူပေါင်းဆောင်ရွက်ရမလဲဆိုတော့ကိုတောင်ဝန်ကိုကြည့်ဖို့ပဲလိုပါတယ်နော်ဒါပေမဲ့ဒီကတော့ mask တက်မယ် face sheet တက်မယ်ဒါတွေပဲကျွန်တော်ကခက်ပြောနေရမှာပါဆိုတော့အများစုကပြန်ပြီးတော့ mask တွေကိုဖြုတ်လာကြပြီဒီချာမတက်ကြတော့ဘူးကျွန်တော်က ICU လေးကိုရောက်သွားတော့ICU ရလူနာတွေကိုမြင်ရတဲ့အချိန်မှာတချို့ဆိုရင်အောက်ဆီဂျင်လုံးဝဖြုတ်လို့မရပဲနဲ့ဒီမှာကိုဗစ်ဖြစ်သွားတဲ့အချိန်မှာအလကားရတဲ့အောက်ဆီဂျင်ကိုတောင်မှလုံးဝခက်ခက်ခက်ခက်ရှိပြီးတော့နောက်ဆုံးမှာတချို့မရှိနိုင်မင်းနဲ့တက်ပြီးလိုက်ရတာမျိုးရှိပါတယ်။ဆိုတော့ပြည်သူတွေကအကောင်းကောင်းကြီးသတိထားဖို့လိုပါတယ်။ကုတာကိုလုံအောင်လို့မက်ဒီတက်ပါမလိုအပ်တဲ့အပြေမထွက်ပါနဲ့လို့ကျွန်တော်ကဟိုသတိလက်ဆောင်ပေးချင်ပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကူးစက်သူ3000+ထိကပ်လာနေတဲ့ဆိုရင်စရာအခြေအနေပါဒါကြောင့်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့အရေးယူမှုတွေနဲ့ကြက်ကြက်မက်မက်ဆောင်ရွက်ပါလို့အထွေထွေရောဂါကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကသတိပေးပါတယ
်အဲတော့အဲ့ဒီဒေတာနာမျိုးပုံမှာဒီလိုင်းနာကြီးကျက်ပြီးတော့ကတာဝန်ယူရမယ့်သူတွေကဘယ်သူလဲဆိုတာပစ္စည်းကြီးကြီးပေါ်ထွက်လာမှာဖြစ်နေပါတော့ခုနရေးပေါ်အချိန်ဒီမှာထုတ်ပြန်တဲ့အမိန့်တွေလည်းတော်အဖွဲ့အစည်းအနေနဲ့တာကြီးကျက်စစ်ဆေးမှုတွေရှိတယ်အဲ့တော့ဟိုလူနာတွေစာပေတာ contact tracing စာလူနာတွေကို quarantine center ပို့တာကုသမှုတွေကဒါတွေလည်းအကုန်လုံးကဖွဲ့နေအင်းနဲ့ဆောင်ရွက်နေကြတယ်ဆိုတော့ကျွန်တော်သိရတာပါလေဒီလိုအဖွဲ့တွေဖွဲ့ပြီးတော့ဆောင်ရွက်နေတဲ့အချိန်မှာထုတ်ပြန်ထားတဲ့ချက်တွေကိုမလိုက်နာတဲ့သူတွေကိုဘလူးနီးနဲ့စာပေပေါ်ထုတ်ပြီးတော့ကြီးကျက်ရေးယူမယ်ဆိုတဲ့ အဲ့လိုမျိုးဟိုမတွေ့ရသေးဘူးပေါ့နော်အဲ့တော့ပြည်သူတွေချင်းချင်းကတိုင်ကြမှာလားနော်ဒါမှမဟုတ်ရင်ခုနပြောတဲ့ဟိုအဖွဲ့ဆိုင်ဖွဲ့စည်းထားသောအဖွဲ့ကြီးကဆင့်လေပြီးတော့ကြီးကြပ်ပြီးတော့ရည်ရွယ်မှုဆောင်ရွက်ပေးမှာလားဆိုတော့တော်တော်ခက်တယ်ပေါ့နော်အဲ့ဒီကိစ္စကအဲ့တော့မျိုးနယ်လိုက်ဖြစ်ဖြစ်ပေါ့နော်ဒီကြီးကြပ်ရေးကော်မတီကနေတကယ်ကိုရည်ရွယ်ဆောင်ရွက်မယ်ဒီလမ်းတွေကိုတနည်းတစ်ခါချမှတ်ပြီးတော့ဖြည်းဖြည်းချင်းချင်းကောင်းတယ်ပေါ့ဘုလိုမျိုးလို့ကျွန်တော်ထင်တယ်
ကူးစက်မှုနှုံကနေစလို့ထောက်ကနန်းရှိနေပြီးတေဆုံးမှုကမြင့်တက်လာတဲ့အတွက်ပြည်သူတွေဘက်ကတိုင်းပြည်မှာတေလောက်တဲ့ကတ်ရောဂါစိုက်နေတယ်ဆိုတာအထူးသတိထားကြဖို့လိုနေပြီလို့ဒေါက်တာမိုးအောင်ကျော်နိုင်ကသတိပေးပါတယ
်။ဒီလေဒီကလည်းကူကနှုံကမကြဘူးပေါ့နော်။အဲ့တော့ရောက်တာနောက်ကြတာကြီးရောနော်။နောက်တော့ဒီမနိုင်မနှင်းဖြစ်နေတယ်လို့ကူစပြီးရောနော်။တေယုံကိုသွားတာနောက်ကြလို့ဒီရောပေါ့နော်။နောက်တော့လည်းဒီငူတွေကတချေကန်ကိုယ့်ရဲ့ကျမ်းမကြီးကမကောင်းတဲ့သူများလို့တော့တေတောက်ကြရတော့ညာနေတာတွေ့ရတယ်စက်ပြီးလည်းများဖို့ကြည့်ဆိုတော့အဲ့ဒါကိုဒီဒံငင်းကြီးကန်းကိုနော်တိတိကျကျခိုင်ရွယ်ပြီးတော့ပေါင်းရတယ်ဒီကိုယ်နဲ့ကန်းနဲ့နေကြတာနဲ့နဲ့ချီပြီးတော့မပေါင်းများစွာကြာလာပြီးနော်တိတိကျကျလေးပေါင်းရရင်တော့ရမယ်လို့ထင်နေပေါ့နော်အဲ့ဒါဟုတ်တယ်ရွတ်သေးဒီစီမီမှာပေါင်းတယ်ပေါ့ပေါင်းရတည်နေပြီးရနေပါလေဟုတ်ပါလို့ကျွန်တော်တို့ကပြောရဲဆိုတာကလေတိုက်ပစ်စင်တာမှာဟိုဒီကိုဗစ်လက္ခဏာရှိတဲ့သူတွေဒီကျင်းလာခဲ့တော့လေတောက်ထိခိုက်တဲ့သူတွေကိုလည်းဆက်လက်ရှိရှိပေးနေတာရှိတဲ့အတွက်ကြောင့်အဲ့တော့တခါတလေဖြစ်ခဲမှလာအောင်ဖြစ်နေတယ်။ဒီလူတွေကဘာလို့မဖြစ်ကြတာလဲပေါ့။တကယ်နဲ့အိမ်မှာနေရင်းနဲ့ယောဂတွေဘယ်သူရနေဒီဖြစ်စူးစက်ခံရပြီးတော့နော်ဘာမှလည်းမလုပ်ဘဲနဲ့တတိထိုင်နေဆိုတာပေါ့။အဲ့လိုပြေးသွားတဲ့လူတွေများကြီးမြစ်တာရက်ခံတော့မရလောက်ဘူးလို့ဖြစ်တာပဲ
။အခုလက်ရှိမှာတော့ COVID-19 ယောဂကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီကနေ COVID-19 ယောဂကူးစက်မှုထိန်းချုပ်နိုင်မှုပြည်သူကိုပန်ကြားချက်အမိန့်ထုတ်ပြန်ချက်ညွှန်ကြားချက်တွေကိုလာမယ့်ဒီဇင်ဘာလ15ရက်နေ့အထိရက်တိုးမြင့်သတ်မှတ်တယ်လို့နိုမာလ28ရက်နေ့ကသတိပေးကြေညာထုတ်ပြန်ထားတာပါ။ဒါပေမဲ့ထုတ်ပြန်ချက်တွေကိုလိုက်နာမှုအရေးယူမှုအားနည်းနေတဲ့အတွက်အခုလိုဝေဖန်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်ရှင်။ကျွန်မစုမောမှာ